နက်ဝယ်မဲ့သတင်းရဲ့နောက်ကြောင်းကိုပို့ပြီးတော့စစ်ဆေးဖို့အတွက်လွှတ်တော်နှစ်ရပ်ပေါင်းတင်ပြတဲ့အစီအစဉ်ကိုစီးနှိတ်လွှတ်တော်ကပယ်ချခဲ့ပါတယ်ဒီလိုဆောင်ရွက်ဖို့အမေရိကန်အများစုကထောက်ခံကြောင်းစစ်တမ်းတွေကပြောပေမဲ့စီးနှိတ်လွှတ်တော်ကပယ်ချတဲ့အပေါ်မှာသမ္မတဘရက်အိုဘားမားကအမေရိကန်နိုင်ငံရေးအတိုင်းအဝိုင်းကိုအခုလိုအပြစ်တင်တုံ့ပြန်ခဲ့ပါတယ
် So all in all this was a pretty shameful day for Washington But this effort is not over.
ဒီကနေ့ကတော့ Washington အတွက်တကယ်ကိုရှက်စရာကောင်းတဲ့နေ့တစ်နေ့ဖြစ်ပါတယ်။ဒါပေမဲ့ဒီကြိုးပမ်းမှုဟာမပြီးဆုံးသေးပါဘူးလို့သမ္မတ Obama ပြောခဲ့တာဖြစ်ပါတယ်။တနက်ကင်ဆောင်ဖို့လိုလားသူတွေ၊စီးယုံသူတွေ၊ထောက်ခံသူတွေဟာဥပဒေချမ်းနဲ့ပတ်သက်လို့လိန်ညာခဲ့ကြတယ်လို့လည်းသမ္မတကဆိုခဲ့ပါတယ်။တနက်ထိန်းချုပ်ရေးဥပဒေကိုပြင်ဆင်ဖို့စီးနှိတ်အမှတ်54ယောက်ကထောက်ခံခဲ့ပေမဲ့လည်းဒီအထက်စီးနှိတ်လွှတ်တော်အဖြစ်ဒီစီးမြင့်အရာအတည်ပြုနိုင်ဖို့6မဲအလိုနဲ့ရှုံးနိမ့်ခဲ့တာဖြစ်ပါတယ်။တကယ်လို့သာထောက်ခံအတည်ပြုနိုင်ခဲ့မယ်ဆိုရင်တနက်ပြကန်းတွေအင်တာနက်တွေပေါ်ကနေပြီးတော့တနက်ဝယ်ယူမဲ့သူတွေရဲ့နောက်ကြောင်းကိုအခုတည်းပို့ပြီးတော့စစ်ဆေးရမှာဖြစ်ပါတယ်။ဒါပေမဲ့လည်းမိသားစုဝင်အချင်းချင်းစီကပြန်ပြီးတော့ဝယ်ယူသူတွေကတော့ဒီလိုကန့်သက်ချက်တွေကိုထည့်မထားပါဘူး။ Connecticut ပြည်နယ် Newtown မြို့မှာဒီဇင်ဘာလတုန်းကကလေး26ယောက်နဲ့ဆရာဆရာမတွေတနက်နဲ့ပြစ်ဒဏ်ခံခဲ့ရတဲ့အဖြစ်ဖြစ်ပြီးတဲ့နောက်မှာတင်းကျပ်တဲ့တနက်ထိန်းချုပ်ရေးလုပ်ဖို့အတွက်သမ္မတ Obama ကတိုက်တွန်းဆောင်ရွက်နေခဲ့တာဖြစ်ပါတယ်ရှင်။